ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ပရက်ဆခွန်းနဲ့ MCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခဏဖွဲ့တို့တွေ့ဆုံဖို့ရှိနေပါတယ်။အဲ့ဒီဆွေးနွေးပွဲမှာတော့ EAO တွေဘက်ကအရက်သားတွေကိုအကာအကွယ်ပေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲမှာတက်ဆိုင်သူအားလုံးပါဝင်ရေးကိစ္စတွေကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာနိုင်ငံခရီးစဉ်မှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ဇူလိုင်လ1ရက်နေ့နေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကို NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ EAO ခုနှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSC အဖြစ်စူးစီးတက်ရောက်မှာဖြစ်တဲ့အကြောင်း PPSC ပြောရေးဆိုခွင့်ရှိသူနိုင်အောင်မင်းကြီးကပြောပါတယ်
ဒီဘက်အစိုးရကနေပြီးတော့တစ်ဖွဲ့ချင်းပူတဲ့ဖိတ်ကြတယ်ဒါမှမဟုတ်ကျွန်တော်တို့နောက်ဘက်ကတော့ PPSC ပုံစံနဲ့စုစုကြီးနဲ့ဖိတ်ကြတာပေါ့လေ
PPSC နဲ့တက်မှာဆက်ရ
PPSC ကလည်းကျွန်တော်တို့ရဲ့ဒီသူပေါင်းဆက်ဆက်ရဖွဲ့ဖြစ်တယ်ဒီသူဖွဲ့ပါစီခုနှစ်ဖွဲ့ပေါ့
PPSC အနေနဲ့အဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေထဲမှာအရက်သားတွေအကာအကွယ်ပေးရတဲ့အားလုံးပါဝင်နိုင်ရေးကိစ္စတွေပါဝင်ကြောင်းအဲအောင်မင်းကြီးကဆက်ပြောပါတယ
်ကျွန်တော်တို့ရဲ့ဒီရက်ကြီးချက်တွေဒီအစီအစဉ်ကာလ3ချက်ရှိမယ်တနင်္ဂနွေညမှချက်တွေရှိမယ်အဲ့ဒါကိုကျွန်တော်ပြောမယ်နော်ဒါအစီအစဉ်ရဲ့သဘောတူချက်ပေါ်မှာကျွန်တော်သဘောထားတွေပြောအစီအစဉ်ကကျွန်တော်ဒီ civil application ကိစ္စပေါ်နားရကိုလည်းကျွန်တော်ကပြပြီးပြောမှာပေါ့ခင်ဗျအဲ့တော့ဒီအလုံးပတ်ဝန်းကြီးကိစ္စမှာဒီနေ့ပြဿနာကနေမျိုးတက်ရှိဖို့ဒီအစီအစဉ်ကနေဝိုင်းဝန်းတိုက်တွန်းပြောကြားပေးဖို့ဒါလည်းကျွန်တော်ပြောသွားမယ်ဆက်အစီအစဉ်ဥစားပြီးတော့ပေါ့
အသေးစိတ်အချက်အလက်တွေကိုတော့မနေ့ပြန်မှာပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့ EAO 10ဖွဲ့မှာဒီ9ဖွဲ့ကစစ်ကောင်စီဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီအဖွဲ့တွေထဲမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS မွန်ပြည်တိပါတီ NMSP ၊ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ၊ရခိုင်ပြည်လူမျိုးရေးပါတီ ALP ၊ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ပေါ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL နဲ့နာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့ NCA လက်မှတ်မရေးထိုးထားသေးတဲ့အဖွဲ့၃ဖွဲ့တွေကဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSC ကတော့တက်ရောက်ဖို့မသေးတာကြောင့်လာချိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်
။အဲဘာမှတော့ပြောတာမကြောက်တော့ဌာနချုပ်ကတော့အဲစိတ်တာမစိတ်တာတွေအရဲအဲ့လိုလည်းဘာမှပြောတာမကြောက်တော့
ကျန်းမာဖွဲ့ဖြစ်တဲ့ NDA မိုင်းလာနဲ့ SSPP ချမ်းပြည်တိုးတက်ရေးပါတီတို့ကိုတော့ဆက်သွယ်လို့မရသေးပါဘူး။စစ်ကောင်စီဥက္ကဋ္ဌကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ခဲ့ကြတဲ့ EAO ရှစ်ဖွဲ့ကအာဆီယံတန်တမန်တွေနဲ့ဆွေးနွေးပွဲမှာပါဝင်ကြမှာမဟုတ်ပါဘူး။အာဆီယံအထူးတန်တမန်ကပြီးခဲ့တဲ့မတ်လအတွင်းမြန်မာနိုင်ငံကိုပထမဆုံးကြိမ်လာရောက်ခဲ့ပါတယ်။အဲ့ဒီခီးစဉ်မတိုင်မီမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တွေးဆောင်ဝင်ရဖို့ကမ်းလှမ်းခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့သလိုအခုခီးစဉ်မှာလည်းတွေးဆောင်ဝင်ပေးဖို့မရှိပါဘူးမြမရင်းနဲ့ပတ်သက်ပြီးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ရှိပြီးတော့အဲ့ဒီထဲမှာအကြမ်းဖက်မှုတွေရပ်တန့်စေရေးငြိမ်းချမ်းစွာအပြူသဘောဆောင်ဖြည့်ဆည်းနိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးရရေးနဲ့တက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေးဆောင်ဝင်ရရေးဆိုတဲ့အချက်တွေပါဝင်ပါတယ်ဒါပေမဲ့ဒီဘုံသဘောတူညီချက်၅ချက်ဟာတနည်းကြော်ကာလအထိအကောင့်ထဲမပေါ်လာတဲ့အတွက်လဲဝေဖန်ထောက်ပြတာရှိနေပါတယ်ခင်ဗျာ